သူရဦးရွှေမန်းကကွညွတ်ကွန်းမြို့မှာဒေသခံတွေနဲ့တွေ့ဆုံစဉ်အများစုရဲ့ဆန္ဒကိုလက်ခံရမှာဖြစ်တယ်လို့လူနည်းစုရဲ့သဘောထားကိုလည်းလေးစားလိုက်နာဖို့လိုအပ်ကြောင်းပြောခဲ့ပါတယ်။
အများစုရဲ့ဆန္ဒအများစုရဲ့ဆုံးဖြတ်ချက်ကိုအားလုံးကနိုင်တယ်။ဆောင်ရွက်ကြရစနစ်ပဲဖြစ်ပါတယ်။ဟုတ်တူပဲအနည်းစုရဲ့ဆန္ဒကိုလည်းအများစုကလေးစားသိမှတ်ပြီးကြမှာဖြစ်ပါတယ်။ဆုံးဖြတ်ချက်ကြတော့ကျွန်တော်ကသဘောမတူဘူး။အခက်တဲ့နေရာမှာမပါဘူး။ဒါကြောင့်မလို့ဒီဆုံးဖြတ်ချက်ကိုမိမိမလိုက်နာဘူးလို့ခံထားလို့နေထားလို့မရဘူး။ကျွန်တော်မြန်မာနိုင်ငံတရားစာတပေါ်တွေ့ဝါတဲ့နိုင်ငံတစ်ခုဖြစ်တယ်။သို့တော့ဤသူအများစုကဆင်းဆင်းရဲရဲဒီနေ့ဒီနိုင်ငံကဒါကိုပြန်လည်လုံးဖတ်ပြီးအဖက်ဖက်ကပြုမြင်ကြောင်း
ဒါအပြင်ရွေးကောက်ပွဲအပြီးထွက်ပေါ်လာတဲ့ရလက်အတိုင်းလက်ခံမှုနဲ့အမျိုးသားအကျိုးစီးပွားအတွက်ဘယ်ပုဂ္ဂိုလ်ဘယ်အဖွဲ့အစည်းနဲ့မဆိုပူးပေါင်းဆောင်ရွက်နိုင်ဖို့လိုတယ်လို့လည်းပြောခဲ့ပါတယ
်။ရှင်းတဲ့လေဆိုရင်နိုင်တဲ့ပါတီရှိလို့ဆုံးတဲ့ပါတီရှိမယ်။နိုင်တဲ့ပါတီကအနာရရဖို့ဆိုတယ်။ဆုံးတဲ့ပါတီကလည်းတိုက်ခိုက်ပြီးအနာရပါတီထိတ်တောင်းပြီးလို့ဆိုပါတယ်။ဒါမှနိုင်ငံနိုင်ငံသူမျိုးစုတက်မှာဖြစ်နိုင်ငံနဲ့နိုင်ငံသားအကျိုးစီးပွားအမျိုးသားအကျိုးစီးပွားပြည်ဆိုရင်ဒီဒီပုဂ္ဂိုလ်ဒီဒီပြည်ဆိုင်နေတဲ့ဆိုဒီနိုင်ပူပေါင်းဆောင်ရွက်နိုင်ကြမှာနိုင်ငံတော်ကိုယူတုတက်မှာဆိုတော့လေကျွန်တော်တို့ကသွားလို့ရတယ်ဆယ်သူနဲ့ဆိုရင်မပေါင်းခြင်းဘူးဆယ်သူနဲ့ဆိုရင်လက်မတွဲခြင်းဘူးဆိုတော့အယူဆနဲ့ပြုမှုတွေဟာတိုင်းပြည်ကိုအန္တရာယ်ဖြစ်စေပြီးပြည်သူများကိုဒုက္ခရောက်စေတယ
်။သူရဦးရွှေမန်းဟာကွညိုကွင်းမြို့ကငါးထက်ကြီးဖျားကိုကန်းဓမ္မယုံမှာသတင်းတောက်တွေနဲ့တွေ့ဆုံပြီးမေးမြန်းမှုတွေကိုဖြေကြားခဲ့ပါတယ်။သတင်းတောက်တဦးကတမဒဦးသိန်းစိန်ရဲ့ပြည်ပြင်ပြောင်းလဲမှုတွေနဲ့ပတ်သက်ပြီးသူရဦးရွှေမန်းရဲ့အမြင်ကိုမေးမြန်းရမှာအောင်မြင်တာရှိပေမဲ့စီးပွားရေးပြည်ပြင်ပြောင်းလဲမှုမှာတော့နှောင့်နှေးနေသေးတယ်လို့ပြောသွားပါတယ်
။သူလည်းနိုင်ငံကောင်ပြည်ပြင်ပြောင်းလဲမှုစိတ်ဓာတ်နဲ့စူးစမ်းတာပဲအောင်မြင်တာရှိလို့မအောင်မြင်တာလည်းရှိပါလိမ့်မယ်အထူးသဖြင့်တော့ဒီနေ့စီးပွားရေးနဲ့ပတ်သက်လို့အဆင်မပြေတာပေါ်မူတည်ပြီးတော့ကြံတဲ့ဟာတွေပေါ်မှာတစ်မျိုးမြင်တစ်မျိုးထင်တယ်လည်းရှိနေတယ်စိတ်စိန်နာဆိုတော့ပြောင်းလဲလူတဲ့စိတ်သူ့လက်ထက်မှာသူ့ခေါင်းဆောင်လက်ထက်မှာသူ့နိုင်ငံကြီးတိုးတက်စေချင်မှာပေါ့တိုးတက်အောင်လည်းသူစူးစမ်းမှာပေါ့ဒါနဲ့ပတ်လို့ဘာမှအငင်းပွားစရာတန်ကြာဖြစ်စရာမရှိဘူးအောင်မြောင်လုပ်နိုင်ဖို့ကအဓိကပါ
။ဒါအပြင်မြန်မာနိုင်ငံပြည်ပြင်ပြောင်းလဲရေးမှာတရားဥပဒေစိုးမိုးရေးဟာအရေးကြီးကြောင်းနဲ့ထိပ်ပိုင်းကောင်းဆောင်ထိပ်ပိုင်းအဖွဲ့အစည်းတွေကအစတရားဥပဒေကိုလေးစားလိုက်နာဖို့လိုအပ်တယ်လို့လည်းပြောသွားပါတယ
်။ပြောင်းလဲရေးလုပ်တဲ့နေရာမှာနံပါတ်၁ကတော့ဥပဒေများပြည်ပြင်ပြောင်းလဲဖို့လိုတယ်။ဒါတော့လွတ်တော်အပိုင်းပါ။နံပါတ်၂ကတော့ပြောင်းလဲလိုက်တဲ့ဥပဒေများပေါ့အစိုးရနဲ့တက်ဆိုင်အဖွဲ့အစည်းများကဥပဒေတိုင်းလိုက်ပါဆောင်ဖို့လိုတယ်။အဲ့ဒါမဲ့တရားရေးအဖွဲ့အစည်းများကလည်းပြတ်ထန်းလိုက်ထားတဲ့ဥပဒေများနဲ့အညီသူတို့ကတိတိကျလိုက်ပါဆောင်ဖို့လိုတယ်။ဥပဒေတရားပြတ်ထန်းတယ်ဆိုတာနိုင်ငံတွင်းမှာရှိတဲ့ပြည်သူအားလုံးလိုက်ပါဆောင်။အဲ့ဒီလိုဆောင်တဲ့နေရာမှာတရားဥပဒေစိုးမိုးဖို့ဆိုလို့ရှိရင်ပြည်သူတယောက်မှပြည်သူတို့မှဥပဒေအထက်ကမရှိရဘူး။ပြီးလို့ရှိရင်ခွဲခြားဆက်ဆံလို့မရဘူး။ပြောမယ်ဆိုထိပ်ပိုင်းကောင်းဆောင်ထိပ်ပိုင်းအဖွဲ့အစည်းတွေကိုယ်တိုင်ကဥပဒေကိုလေးစားလိုက်နာပြတော်မှကျန်တဲ့ပြည်သူတွေလည်းလေစားလိုက်နိုင်တဲ့အနေထားရှိတယ
်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကပြည်သူ့လွတ်တော်ကိုယ်စားလှယ်ဥနိုင်ငံလင်းတိုက်ခတ်ခံရတာနဲ့ပတ်သက်ပြီးသူရဦးရွှေမန်းရဲ့သဘောထားကိုသတင်းတော်တို့ကမေးမြန်းရမှာအခုလိုဖြေကြားခဲ့ပါဗျ
။သတင်းကြားစိတ်မကောင်းပါဘူး။ဒီလိုဖြစ်ပျက်မျိုးတွေမဖြစ်စေချင်ပါဘူး။တကယ်တမ်းကျတော့အခုလိုဖြစ်တဲ့ဟာနိုင်ငံကုန်သိက္ခာလည်းထိခိုက်တယ်။ပြောမယ်ဆိုအောက်တန်းလည်းကျတယ်။ဒါမျိုးတွေမဖြစ်စေချင်ပါဘူး။ဒါကြောင့်မလို့ဒါနဲ့ပတ်သက်လို့ဝင်းနေတယ်ပေါ့နော်။ဒါမျိုးတွေမဖြစ်သင့်ဘူးဆိုတဲ့လောက်ပဲပြန်ပြောချင်ပါတယ်။
ဒါအပြင်မြန်မာနိုင်ငံဒီမိုကရေစီထွန်းကားရေးအတွက်ကြိုးစားမယ်ဆိုတဲ့ချောက်ခိုင်ဖွံ့ဖြိုးရေးပါတီအနေနဲ့ပါတီတွင်းမှာလည်းဒီမိုကရေစီထွန်းကားအောင်ဆောင်ရွက်ဖို့လိုအပ်ကြောင်းလည်းပြောပါဗျာ။သူရဦးရွှေမန်းဟာပြီးခဲ့တဲ့2010ရွေးကောက်ပွဲမှာဇေယသီရိမြို့နယ်ကနေရွေးကောက်ခံခဲ့ရတာဖြစ်ပြီးလာမယ့်ရွေးကောက်ပွဲမှာသူ့ဇာတိဖြစ်တဲ့ဘုကိုးတိုင်းဒေသကြီးဖြူမြို့နယ်ကနေဝင်ရောက်ရှင်ပြိုင်မှာဖြစ်ပါတယ်ရှင်။